အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ဟတ်စ်ဘာဒန်ရှရင်ကာဟာဒီကနေ့ဗုဒ္ဓဦးနေ့မှာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်အိန္ဒိယကအစစ်မြင်အရာရှိတဦးလာရောက်တာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးနဲ့ပတ်သက်တာတွေအိန္ဒိယမြန်မာနယ်စပ်လုံခြုံရေးအခြေအနေတွေနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးလိမ့်မယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာန MEA ကထုတ်ပြန်ပါတယ်။ဒါရီအပြင်မြန်မာနယ်စပ်မနီပူပြည်နယ်နဲ့နာဂါလန်ပြည်နယ်တွေမှာမကြသေးခင်ကစစ်သွေးကြွအဖွဲ့တွေရဲ့လှုပ်ရှားမှုတွေတိုးမြင့်လာတဲ့အပေါ်မှာလည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးမှာပါဝင်လိမ့်မယ်လို့လေ့လာသူတွေကဆိုပါတယ်။အိန္ဒိယနိုင်ငံသားကြီးအတွင်းဝင်အနေနဲ့မြန်မာစစ်ကောင်စီနဲ့တင်တာမကနိုင်ငံရေးပါတီတွေအရက်ပတ်ဆိုင်ရာအသင်းအဖွဲ့တွေနဲ့လည်းတွဲဆုံဆွေးနွေးလိမ့်မယ်လို့အိန္ဒိယနိုင်ငံသားကြီးဌာနကြီးညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ AB လကတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်ပြီးအိန္ဒိယအစိုးရကရှုံးချကြောင်းကြေညာခဲ့ပါတယ်။ဒါအပြင်ဖမ်းဆီးထိန်သိမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဒီလအစောပိုင်းကထောင်ဒဏ်ချမှတ်လိုက်စဉ်ကလည်းအိန္ဒိယအစိုးရကစိတ်အနှောက်အယှက်ဖြစ်ရပါကြောင်းနဲ့မြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံပါကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဘာရင်ဒရန်ပါချီကပြောကြားခဲ့ပါတယ်ခင်ဗျာ။